မင်္ဂလာပါ။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။သတင်းသမားတွေကိုဘာကြောင့်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးတရားစွဲဖို့ကြိုးစားသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရှင
်။ပြည်ရဲ့မလာ၂၈ရက်နေ့ကမန္တလေးအခြေစိုက် BOM သတင်းဌာနအက်ဒီတာချုပ်ကိုနေမျိုးလင်းကိုရတဖွဲ့ကနေအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေပုံမှန်52ကကြီးနဲ့ဖမ်းဆီးခဲ့ပါတယ်။အစိုးရကအကြမ်းဖက်အုပ်စုဖြစ်သတ်မှတ်ကြေညာထားတဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးကိုနေမျိုးလင်းကိုဖမ်းဆီးခဲ့တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေစိုက်နေရင်စရာသတင်းဌာနအေဒါချုပ်ကိုခိုင်မြတ်ကျော်နဲ့ရန်ကုန်ခေတ်သစ်သတင်းဌာနအေဒါချုပ်ကိုသာလွန်ဆောင်ထက်တို့ကိုလည်းရတဖွဲ့ကအကြမ်းဖက်မှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်ခဲ့ပါတယ်။ဘယ်လိုပဲဖြစ်ဖြစ်ပြီးခဲ့တဲ့ AB လ9ရက်နေ့မှာတော့ကိုနေမျိုးလင်းတယောက်ဖမ်းဆီးထိမ့်သိမ်းခံထားရကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။သူ့ကိုရတပ်ဖွဲ့ကဖမ်းဆီးပြီးတရားရုံးတင်ဖို့ကြိုးစားပေမဲ့သူ့ရဲ့လုပ်ရဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူဖို့ကန့်ညီမှုမရှိဘူးလို့ဆိုတဲ့ဥပဒေအရာရှိရဲ့အကြံပေးချက်ကြောင့်ပြန်လွတ်လာတာလို့သတင်းမီဒီယာတွေကပြောပါတယ်။ရတပ်ဖွဲ့တနည်းအားဖြင့်ပြည်ထောင်စုဝန်ကြီးဌာနအနေနဲ့သတင်းမီဒီယာသမားတွေကိုကုလိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးရုံးတင်ဖို့ကြိုးစားတာဟာမကမှုရှိပါရဲ့လားဆိုတာလေ့လာကြည့်ကြရအောင်ပါ
။အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေဆိုတာဟာအရင်သမ္မတဦးသိန်းစိတ်အစိုးရလက်ထက်2014ခုနှစ်ဇွန်လမှာပြဋ္ဌာန်းခဲ့တဲ့ဥပဒေပါ။ဥပဒေမှာအခန်း16ခန်းပုံမှန်82ခုပါဝင်ပါတယ်။ဥပဒေပါပြဋ္ဌာန်းချက်အရပြည်ထောင်စုအစိုးရအဖွဲ့ဟာအကြမ်းဖက်မှုတိုက်ဖျက်ရေးဗဟိုအဖွဲ့ကိုဖွဲ့စည်းပြီးပြည်ထောင်စုဝန်ကြီးကိုဥက္ကဋ္ဌအဖြစ်တာဝန်ပေးရပါတယ်။အဲ့ဒီဗဟိုအဖွဲ့ဟာအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အဖွဲ့အစည်းတစ်ခုခုကိုအကြမ်းဖက်အုပ်စုအဖြစ်ကြေညာခွင့်ရှိပါတယ်။လက်ရှိအကြမ်းဖက်တိုက်ဖျက်ရေးဗဟိုအဖွဲ့ဥက္ကဋ္ဌပြည်ထောင်ဝင်ကြီးဟာအစိုးရအဖွဲ့ရဲ့သဘောတူညီချက်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အုပ်စုအဖြစ်တတ်မှတ်ကြေညာထားတာဖြစ်ပါတယ်။အဲ့ဒီလိုကြေညာပြီးတိတ်မကြခင်မှာပဲသတင်းမီဒီယာ၃ခုကအက်ဒီတာတွေကိုဖမ်းဆီးပြီးအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့ရုံးတင်တရားစွဲဖို့ကြိုးစားခဲ့တာပါ။ဖမ်းဆီးခံရတဲ့သတင်းသမားတွေရဲ့ပြောပြချက်အရသူတို့ကိုရဲတပ်ဖွဲ့ကအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပုံမှန်50ကကြီး52ကကြီးနဲ့ဖမ်းဆီးထားတာလို့ဆိုပါတယ်။ပုံမှန်50ကကြီးကိုလေ့လာကြည့်တဲ့အခါပုံမှန်3ခါခွေးပါအပိုက်10314ကိုကျူးလွန်ရင်ထောင်ဒဏ်10နှစ်ကနေထောင်ဒဏ်တစ်သက်အထိချမှတ်နိုင်တယ်လို့ဖော်ပြထားပါတယ်။အဲ့ဒီပြဋ္ဌာန်းချက်တွေကတော့ပုံမှန်3ခါခွေး10အများပြည်သူဤလုံခြုံရေးကိုဖြစ်စေအသက်အိုးအိမ်စီးစိမ်ကိုဖြစ်စေအများပြည်သူသို့မဟုတ်တဦးတယောက်အတွက်အရေးကြီးသောအခြေခံအဆောက်အအုံများကိုဖြစ်စေနိုင်ငံပိုင်အဆောက်အအုံရင်ဆက်ပစ္စည်းကရိယာနှင့်အသုံးဆောင်ပစ္စည်းများကိုဖြစ်စေပြင်းထန်စွာထိခိုက်ဆုံးရှုံးစေရန်ပြုလုပ်မှုများ73အများပြည်သူတွင်ထိတ်လန့်ကြောက်ရွံ့မှုဖြစ်ပေါ်စေခြင်းအစိုးရသို့မဟုတ်ပြည်ရင်းပြည်ပအဖွဲ့အစည်းတစ်ခုခုအားဥပဒေနှင့်မညီတဲ့လုပ်ရက်တစ်ခုခုကိုအတင်းကျပ်ပြုလုပ်စေခြင်းသို့မဟုတ်ဥပဒေနှင့်အညီပြုလုပ်ရမည်ကိုမပြုလုပ်ဘဲရှောင်ရှားစေခြင်းတို့ကိုရည်ရွယ်၍အရက်သားကိုဖြစ်စေလက်နက်ကိုင်ပဋိပက္ခတိုက်ပွဲဖြစ်နေသည့်အခြေအနေတွင်စစ်ပြိုင်မှု၌ပါဝင်တိုက်ခိုက်ခြင်းမရှိသည့်အခြားသူတဦးကိုဖြစ်စေတေစီရန်သို့မဟုတ်အပြင်းထန်နာကျင်စေရန်နှင့်အခြားပြုလုပ်မှုများ14အကြမ်းဖက်ရန်ရည်ရွယ်ချက်ဖြင့်အများပြည်သူ၏ကျန်းမာရေးကိုဖြစ်စေဘေးကင်းရေးကိုဖြစ်စေတဘာဝပတ်ဝန်းကျင်ကိုဖြစ်စေဆိုးရွားစွာထိခိုက်စေသည့်အကြမ်းဖက်မှုများဆိုပြီးဖြစ်ပါသည
်။နောက်ထပ်ဆွဲဆိုဖို့ကြိုးစားတဲ့ပုံမှန်52ကကြီးကတော့ပုံမှန်3ခွေပါအပိုက်16 18 18ကိုကျူးလွန်ကြောင်းပြမှုထင်ရှားရင်ထောင်ဒဏ်3နှစ်ကနေ9နှစ်အထိချနိုင်တယ်လို့ဆိုပါတယ်။အဲ့ဒီချက်တွေကတော့အပိုက်16အကြမ်းဖက်အုပ်စုဖွဲ့စည်းရန်အကြမ်းဖက်အုပ်စုတစ်ခုခုတွင်စီးရက်နဲ့ပါဝင်ဆောင်ရွက်ရန်တာဝန်ပေး၍လှုပ်ရှားဆောင်ရွက်စေရန်ပြုလုပ်မှုများ19အကြမ်းဖက်သမားကိုဖြစ်စေအကြမ်းဖက်အုပ်စုတစ်ခုခု၏အဖွဲ့ဝင်ကိုဖြစ်စေဖမ်းဆီး၍အရေးယူခြင်းမပြုနိုင်စေရန်သို့မဟုတ်လွတ်မြောက်စေရန်အလို့ငါထိန်ချန်ခြင်းသို့မဟုတ်စီးရက်နဲ့ခိုလုံခွင့်ပေးခြင်းပေါ်အောင်ခွင့်ပေးခြင်း၊ယာယီတဲခိုနေထိုင်ခွင့်ပေးခြင်းသို့မဟုတ်ဖွက်ထားခြင်းပြုလုပ်မှုများ18အကြမ်းဖက်သမားကိုဖြစ်စေအကြမ်းဖက်အုပ်စုတစ်ခုခု၏အဖွဲ့ဝင်ကိုဖြစ်စေအဆောက်အအုံနှင့်နေရာတစ်ခုခုကိုအသုံးပြုခွင့်စုဝေးခွင့်အစည်းအဝေးပြုလုပ်ခွင့်ပေးရန်အကြမ်းဖက်မှုဆိုင်ရာလက်ကျင့်သင်တန်းပေးရန်သို့မဟုတ်တယ်ယူပို့ဆောင်ရေးစီစဉ်ဆောင်ရွက်ပေးရန်ပြုလုပ်မှုများဆိုပြီးဖော်ပြထားပါတယ်
ဒီပြဋ္ဌာန်းချက်တွေကိုအသေးစားကြည့်လိုက်ရုံနဲ့သတင်းကိုကျင့်ဝတ်နဲ့အညီဗတ်မလိုက်ပဲ တင်ပြပေးဖို့တာဝန်ရှိတဲ့သတင်းဌာနတွေသတင်းမီဒီယာသမားတွေအနေနဲ့အကြမ်းဖက်အဖွဲ့အစည်းတာဝန်ရှိသူတယောက်ယောက်ကိုသတင်းမေးတဲ့ကိစ္စဥပဒေနဲ့ညှိစွန်းတယ်ဆိုတဲ့ဖော်ပြချက်ဓာတ်ရိုက်တော်၎င်းတွဲဝိုက်ပြီးတော်၎င်းဘယ်ပုံမှမမှဖော်ပြထားတာမတွေ့ကြပါဘူးဒါပေမဲ့အရေးခေတ်တုန်းကလို့ပုံမှ3ခါဝေးအပိုက်73ပါအများပြည်သူတွင်ထိတ်လန့်ကြောက်ရွံ့မှုဖြစ်ပေါ်စေခြင်းဆိုတဲ့အချက်ကိုအသုံးပြုပြီးတရားရင်ဆိုင်စေမယ်။အပြစ်ရှိမှရှိတရားရုံးကပဲဆုံးဖြတ်ဆိုရင်တော့သတင်းသမားတွေအများကြီးညစ်နာကြမှာပါ။ဘလို့ပဲဖြစ်ဖြစ်အခုကိုနေမျိုးလေးရဲ့ဖြစ်စဉ်မှာတော့ဥပဒေအရာရှိဟာအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါ။အဲ့ဒီပုံမှားတွေနဲ့တရားစွဲဖို့မကိုက်ညီဘူးဆိုပြီးအကြံပေးခဲ့လို့ရဲတပ်ဖွဲ့ကတရားစွဲတင်လို့မရဖြစ်သွားတာပါ။တကယ်လို့ဥပဒေအရာရှိကအဲ့ဒီလိုစွဲခွင့်ရှိတယ်လို့အကြံပေးလိုက်တဲ့အချိန်တရားသူကြီးကဥပဒေပါပြဋ္ဌာန်းချက်ကိုကြည့်ပြီးလက်မခံရင်လေတရားစွဲတဲ့အဆင့်ဖြစ်ပေါ်မှာမဟုတ်ပါဘူး
။အရင်ကအများပြည်သူကြားနာမည်ကြီးခဲ့တဲ့နိုင်လွတ်လုံဥပဒေနဲ့ပတ်သက်ရင်လေဥပဒေအရာရှိတွေမှားယွင်းအကြံပေးကြလို့ပြည်သူအများစုယုံတင်တရားစွဲတာခံခဲ့ရဘူးပါလေ။တချို့ထောင်ဒဏ်ချမှတ်ခံကြရပါလေ။နောက်ပိုင်းပြည်တော်စုရှင့်နေချုပ်ကိုယ်တိုင်အဲ့ဒီဥပဒေဟာပြည်သူကိုတရားဆွဲလို့ရတဲ့ဥပဒေမဟုတ်ဘူးအမားယွင်းတွေအကြံမပေးကြနဲ့ဆိုပြီးညွှန်ကြားလိုက်တော့မှနိုင်လွတ်လုံနဲ့တရားဆွဲနေကြတာတစခန့်ရက်သွားပါတယ်အခုပြည်ထောင်စုဝန်ကြီးဌာနဘက်ကတော့သတင်းသမားတွေအနေနဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအေးအဖွဲ့ကိုမေးမြန်းတင်ဆက်တာမလုပ်ရဲအောင်ကြောက်ရွံ့သွားအောင်အကြံဖက်မှုတက်ဖြစ်ရေးဥပဒေနဲ့ဖမ်းဆီးတရားဆွဲဖို့ကြိုးစားတာဖြစ်ပုံရပါတယ်တကယ်လို့ဥပဒေအရာရှိတွေကမှန်မှန်ကန်ကန်အကြံပေးရင်တရားသူကြီးတွေကလည်းဥပဒေနဲ့မညီတာကိုလက်မခံရင်ဒီလိုမျိုးသတင်းသမားတွေကိုအမှန်တိုင်းမဖော်ပြရဲအောင်ကြောက်ရွံ့သွားအောင်ပြည်ထောင်စုဝန်ကြီးဌာနရဲ့ဥပဒေကိုလိုရာဆွဲအသုံးချမှုအောင်မြင်နိုင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်။